နောက်ဆုံးလူရုစစ်တမ်းအရဆိုရင်ဖိလစ်ပိုင်မှာတရုတ်နိုင်ငံပေါ်ယုံကြည်ကိုးစားမှုကျဆင်းလာနေတဲ့အကြောင်း VOA သတင်းတော် Rex Jennings ရဲ့ပေးပို့ထားတဲ့သတင်းစာကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်
။စစ်ပိုင်နိုင်ငံမနီလာမြို့က Social Weather Station လို့အမည်ရတဲ့သုတေသနအဖွဲ့တစ်ခုကပြီးခဲ့တဲ့လကထုတ်ပြန်ခဲ့တဲ့လူရုသဘောထားစစ်တမ်းအရဖိလစ်ပိုင်နိုင်ငံသားတွေရဲ့တရုတ်နိုင်ငံအပေါ်ယုံကြည်မှုကျဆင်းလာလာနေပါတယ်။ဒီကုန်ပြည်သူ51ရာခိုင်နှုန်းဟာတရုတ်နိုင်ငံပေါ်ယုံကြည်မှုအနည်းအကျဉ်းသာရှိပြီး28ရာခိုင်နှုန်းကတော့ယုံကြည်မှုအတော်ရှိတယ်လို့ဆိုပါတယ်။ဒီသဘောထားစစ်တမ်းဟာအရင်ပေါ်ကနေပြည်တော်နဲ့ပတ်သက်ပြီးဖိအားပေးလာနေတဲ့တရုတ်နိုင်ငံအပေါ်ဖိလစ်ပိုင်နိုင်ငံသားတွေရဲ့မကြင်မနက်ဖြစ်မှုနဲ့တရုတ်လူမျိုးတွေဖိလစ်ပိုင်ကစီးပွားရေးလုပ်ငန်းတွေမှာကြီးစိုးလာလို့ဖိလစ်ပိုင်နိုင်ငံသားတွေရဲ့စိုးရိမ်လာမှုတွေကိုထင်အားဖော်ပြနေပါတယ်။ဒီနေ့ဧပြီလကုန်လအထိယာကြည်ရှိတဲ့တရုတ်တမောတွေဟာဖိလစ်ပိုင်နိုင်ငံကထိန်းချုပ်ထားတဲ့ရင်းပွားနေတဲ့စပတ်ကလီကျွန်းစုတွေအနားဖြတ်ကျော်ခုံပေါင်းခဲ့ပါတယ်။ဇွန်လထဲမှာတော့တရုတ်ကားဖမ်းလေကဖိလစ်ပိုင်ကားဖမ်းလေကိုတိုက်ပြီးလို့ဖိလစ်ပိုင်ကားဖမ်းလေနှမြုပ်ခဲ့ရပါတယ်။ဒီလိုအဖြစ်ပြဟာတရုတ်နိုင်ငံနဲ့ဆက်ဆံရေးမှာကောင်းစရာမရှိဘူးလို့စင်ကာပူမျိုးသားတက္ကသိုလ်ကတွဲပတ်ပါမောက်ခအက်ဒဝါဒိုအာရာဒေက VOA ကိုပြောပါတယ်
။ Any incident like those gets magnified 100 times.
ဖိလစ်ပိုင်တမောကိုနေမျိုးစီရလို့ဖြစ်ရမျိုးဟာအစတရာလောက်ခြေသားကြီးမှသွားတတ်ပါတယ်။ဒါကဒီုန်နဲ့ဆက်ဆံရေးမှာမကောင်းနိုင်ပါဘူး။ဒီုန်ပေါ်ရှိနေတဲ့ယုံကြည်မှုလေးတွေတောက်ကွယ်သွားကုန်တယ်လို့ပါ
။တကယ်တော့တရုတ်နဲ့ဖိလစ်ပိုင်ဆက်ဆံရေးဟာ2016ခုနှစ်မှာသမ္မတဒေါ်လာဒေးတက်လာပြီးတဲ့နောက်လူတွေဖြစ်ဖြစ်ရှိလာခဲ့တာပါ။တရုတ်နိုင်ငံကအမေရိကန်ဒေါ်လာ 4.8 ဘီလီယံတန်ဖိုးရှိတဲ့အခြေခံစောက်အောင်ဆိုင်ရာစီမံကိန်းတွေအတွက်အကူအညီပေးဖို့လည်းကမ်းလှမ်းထားခဲ့ပါတယ်။အခုတော့တရုတ်အမျိုးသားတွေကဖိလစ်ပိုင်မျိုးသီးတွေနဲ့အိမ်တော်ပြုပြီးဖိလစ်ပိုင်ဒေသခံတွေရဲ့စီးပွားရေးတွေကိုရယူနေတယ်လို့ဖိလစ်ပိုင်တွေကယူဆနေကြပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းနိုင်ငံဆက်ဆံရေးတက္ကသိုလ်ကျောင်းအုပ်ရိုနာဒ်ကနွိုင်းကအခုလိုပြောပါတယ်
။ The Chinese being here goes beyond just the maritime
ဒီလိုမျိုးတွေကဒီမှာရင်းနယ်နှမိတ်နဲ့နယ်မြေအငင်းပွားမှုအတိုင်းအတာတဲ့ပိုးပြီးကျော်လွန်လာနေပြီလေ။ကျမတို့လူထုအပေါ်ပိုးပြီးထိခိုက်နေတာကဒီမှာသူတို့ကလုပ်ငန်းသစ်တွေဖွင့်နေတာပါပဲ။
Social Weather Station ရဲ့စစ်တမ်းကိုဖြေကြားသူ28ရာခိုင်နှုန်းကသာတရုတ်နိုင်ငံကဖိလစ်ပိုင်နိုင်ငံတဲလုတ်တိုင်ဆောင်ရွက်နေတာတွေဟာဖိလစ်ပိုင်နိုင်ငံအတွက်ကောင်းတယ်လို့ထင်မြင်ချက်ပြကြပါတယ်။ဒါဟာလက်ရှိသမ္မတဒူတာတေးကိုမေးခွန်းထုတ်ဖို့ဖြစ်လာပေမဲ့ဖိလစ်ပိုင်လူမျိုးအများစုကတော့နိုင်ငံဆက်ဆံရေးကိုဒူတာတေးကောင်းကောင်းကန့်တွန်းနိုင်လိမ့်မယ်လို့ယူကြည်နေကြပါသေးတယ်။ဒူတာရှိချင်းပင်နဲ့တွေ့ဆုံတဲ့အခါနေပြည်တော်အရေးပေါ်မှုကိစ္စကိုဒူတာတေးကထုတ်ဖော်ပြောဆိုဖို့လည်းရှိပါတယ်။2016ခုနှစ်မှာရေကြောင်းဆိုင်ရာတရားရုံးအဖွဲ့ Permanent Code of Arbitration ကဖိလစ်ပိုင်နဲ့အငြင်းပွားနယ်မြေပေါ်ပိုင်ဆိုင်ကြောင်းတရုတ်အနေနဲ့တောင်းဆိုခွင့်မရှိဘူးလို့ဆုံးဖြတ်ထားကြပါတယ်။ဖိလစ်ပိုင်ပြည်သူတွေကလည်းတရုတ်နိုင်ငံကိုအလျှော်မပေးဖို့ဒူတာတေးကိုဖိအားပေးနေပါတယ်။
Even if the Philippine government does not seem intent on upholding this ruling, even if the Duterte government
တရားရုံးဆုံးဖြတ်ချက်ကိုဖိလစ်ပိုင်အစိုးရကတရုတ်တို့ကိုအလေးပေးပြီးမပြောဘူးဆိုရင်တော့မှဖိလစ်ပိုင်ပြည်သူတွေကတရားရုံးမှာအနိုင်ရထားတဲ့အခြေအနေကိုဘယ်တော့မှလက်လွတ်ဆုံးရှုံးခံမှာမဟုတ်ပဲအချုပ်အခြာအာဏာကိုကာကွယ်သွားမှာပါအဲ့လိုမလုပ်ရင်ဖိလစ်ပိုင်ကအချုပ်အခြာအာဏာဆွန့်လွတ်နိုင်မယ်လို့တရုတ်နိုင်ငံအနေနဲ့အဓိပ္ပာယ်ကောက်ယူသွားပါလိမ့်မယ်
တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံရဲ့ဖိအားပေးမှုတွေအပေါ်စန့်ကျင်ဆန္ဒပြသူတွေကပြောဆိုသွားတာပါပြီးခဲ့တဲ့ရွေးကောက်ပွဲမှာတရုတ်ကိစ္စကိုထောက်ပြပြီးရွေးကောက်ပွဲဝင်ခဲ့တဲ့နိုင်ငံရေးသမားတွေကတော့သမ္မတဒူတာတေးထောက်ခံတဲ့အမှတ်တွေကိုရှုံးနေကြပါတယ်ကျောင်းနိုင်ငံပေါ်ဖိလစ်ပိုင်လူမျိုးတွေရဲ့သဘောထားဟာနိုင်ငံဆက်ဆံရေးကိုဘသူကိုင်တွယ်နေတယ်လဲအပေါ်မှာမူတည်နေမှာဖြစ်ကြောင်းစကူမျိုးသားတက္ကသိုလ်ကတွဲပတ်ပါမောက်ကအက်ဒဝါဒိုအာရာရေကပြောကြောင်းပါခင်ဗျာ